ဂျပန်ဘာသာစကားကျွမ်းကျင်မှုဆောင်ရွက်ပွဲ JLPT ရှောက်လာဝယ်ယူဖို့ရန်ကုန်ပညာရေးတက္ကသိုလ်မှာမနက်စောပိုင်းကလေးကစောင့်ဆိုင်နေသူတွေကိုဆောင်ပွဲကျင်းပရေးကော်မတီဘက်ကရှောက်လာရောင်းချတာရက်ဆိုင်လိုက်တဲ့အကြောင်းအွန်လိုင်းကနေစာထုတ်ခဲ့ပါတယ်အဲ့နောက်မှာပဲလူစုလူဝေးနဲ့ရုံရင်းဆန်ခတ်ဖြစ်ပွားခဲ့လို့ရဲနဲ့စစ်ကားတွေရောက်လာပြီးလူငယ်တချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့လည်းသိရပါတယ်ဒီကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမြတ်မွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ရန်ကုန်မြို့ကမာရွတ်မြို့နယ်ပြည်လမ်းမပေါ်မှာရှိတဲ့ရန်ကုန်ပညာရေးတက္ကသိုလ်ဂိတ်လေးမှာဒီနေ့မနေ့အစောပိုင်းကလေးကလူ9000ဝန်းကျင်ဟာ JLPT ဆောင်ရွက်ပွဲရှောက်လွှာဝယ်ဖို့အတွက်တန်းစီစောင့်ဆိုင်နေခဲ့ကြပါတယ်အခုလိုမျိုးလူစုလူဝေးဖြစ်တယ်ဆိုတာအကြောင်းပြပြီးတော့ JLPT စာမေးပွဲကျင်းပရေးကော်မတီကရှောက်လွှာရောင်းချတာကိုရက်ဆိုင်လိုက်တဲ့အကြောင်းအွန်လိုင်းကနေကြေညာခဲ့ပါတယ်။စာမေးပွဲရှောက်လွှာဝယ်ယူဖို့အတွက်ညအိတ်ညက်နေလာပြီးတော့စောင့်ဆိုင်ခဲ့သူတွေလည်းရှိတယ်လို့ JLPT N4 ရှောက်လွှာဝယ်ဖို့တန်းစီခဲ့တဲ့လူငယ်တယောက်ကပြောပြပါတယ်။
လေးနာရီတော့မှကျွန်တော်သွားခဲ့တယ်ဗျ။တချို့ဆိုအိုက်ကဟိုင်အဲ့မှာဟိုတယ်ငါပြီးတော့စောင့်နေတဲ့လူရှိတယ်ဗျ။ငယ်ကလာလို့ကျွန်တော်မနေ့ကကျအဲ့လိုသူကလူကြီးအရန်များတယ်ဗျာနော်။ဒီရရန်ရ9000လောက်ရှိတဲ့တပည့်ဒီလိုနေတော့ online ကနေပဲရောင်းမလို့ပြောရတာဟုတ
်ဆောင်ပွဲရှောက်လွှာဝယ်ဖို့အတွက်တန်းစီခဲ့သူနောက်ထပ်လူငယ်တဦးကလည်းရှောက်လွှာဖောင်ရောင်းချတာရက်ဆိုင်လိုက်တဲ့ကြေညာချက်ကြောင့်ရုံးရင်းဆန်ခဖြစ်ခဲ့တဲ့အခြေအနေကိုအခုလိုပြောပြပါတယ
်ဖြူမှုနဲ့ပေါက်တဲ့လူကပေါက်ခင်းနေသူရဲ့လူဟာသူ့အဲ့ဒီမျိုးဆိုတော့အမရင်တော့သဘာဝကျတော့မိန်းကလေးနဲ့အတူတကာနှစ်ချက်ရှိတာမှာအရှိကမိန်းကလေးကတော့ပြတ်သွား
မြန်မာနိုင်ငံဂျပန်ပြန်ပညာသင်ဟောင်းအသင်း MAJA ဦးဆောင်တဲ့ JLPT စာမေးပွဲကျင်းပရေးကော်မတီကလူစုလူဝေးဖြစ်ခဲ့လို့စာမေးပွဲရှောက်လွှာရောင်းချတာကိုရက်ဆိုင်လိုက်တဲ့အကြောင်းကြေညာခဲ့ပြီးစောင့်ဆိုင်ခဲ့သူတွေအပေါ်အနုအညွတ်တောင်းပန်တယ်လို့စာထုတ်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာရှောက်လွှာပြန်ဝေပေးမယ်ဆိုပြီးလိန်ညာခဲ့တာတွေလည်းရှိတယ်လို့ကိုရိုင်းကြုံတွေ့ခဲ့ရသူတဦးကပြောပါတယ်။
ဒါလားသူတို့ကလေတိတ်မတင်တော့တာ။အော်တောင်းပန်ပါတယ်ဒီနေ့ကမရတော့အနှွှညွတ်တောင်းပန်ပါတယ်အပြင်းမမမထဏမင်းကြီးလား။ငါတို့လည်းဖောင်ဝေပေးမယ်ပြန်တန်းစီကြဆိုပြီးတော့တန်းနေပါဘူးမကြလဲမကြဘူး။အမစစ်ကားရရောက်လာအမကြီး။သူတို့ခေါ်လိုက်တာလေစစ်ကားကြီး။မီးလောင်နဲ့တက်ကနာတော့ညီမညီမမဖြစ်တာမို့ညီမကခိတ်လေးမှဟာဖောင်ဝေရမယ်ဆိုအဲ့နာမှရက်တာပေါ့။ဘယ်သူလောက်ကြလဲလည်းမသိဘူးအဲ့မီးလောင်လား။အဲ့နဲ့ရဲကြီးရောင်းလဲရောင်းတော့အကောင်လုံးခွေုံသုံးကနေဒီညီမဆိုတော့ခုံနေကျိုးနေပြီးချော်လဲလို့မှတရောင်စစ်တွေပါရောတရားရည်လဲဖြစ်အဲ့ဒီမှာရဲတွေကဟိုဟာစစ်သားရည်နေပြီးတော့ဆယ်ယောက်လောက်ပေါ့မိရဲ့ဆယ်ယောက်လောက်ဖမ်းပြီးခေါ်ပ
ါဆာမေးပွဲရှောက်ကပြန်ရောင်းချမယ်လို့ပြောခဲ့ပြီးတဲ့နောက်မှာပဲလူငယ်တချို့အဖမ်းခံလိုက်ရတယ်လို့သိရပါတယ်သူတို့ကိုယာယီထိမ့်သိမ့်တဲ့သဘောလားဖမ်းဆီးခေါ်ဆောင်သွားသလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရပါဘူးလူစုလူဝေးဖြစ်နေခြင်းအင်အားလန်းတဲ့တထုံလန်းတောင်မှာရှိတဲ့ပညာရေးအဆောက်အုံတစ်ခုမှလည်းမိလောင်ခဲ့ပါတယ်ဆရာနာတင်ခံထားရတဲ့အခုကာလမှာအခြေခံကုန်စည်နှုံးတွေတနည်းတခြားတိုးလာနေသလိုအဖက်ဖက်မှလည်းအခက်အခဲတွေရှိနေတာကြောင့်လူငယ်တွေအတွက်အလောက်ကင်အခွင့်အလမ်းကပိုပြီးရှားပါလာတယ်လို့ဖြီးပမှအလုံးလို့ဖို့ပြင်ဆင်နေတဲ့လူငယ်တဦးကပြောပြပါတယ
်ကျွန်တော်ကတော့ဒီကနေ့အကဟောမရရရောလိုက်ပြောမမျောတော့ဘူးအဓိကကဒီနိုင်ငံကနေနေဆက်ဖို့ပါလို့ပြောကျွန်တော်တို့မြန်မာမှာကဆွေးနွေးပြောရင်ဒီမယ်ဒီအတွက်အလုံးလားကသာမရှိဘူးအလုံးလုံးဟိုအခြေခံလားသာဆိုရင်ဒီရန်ကုန်မှာဆိုရင်ဟိုတော့သတိကြိုကြောလောက်ကြည့်ရှိရအခုနိုင်ငံကြီးအခြေအနေနဲ့အကကူကြရတဲ့ရည်ရည်ဝင်နေလူမနေတော့အဲအားကြောင့်နိုင်ငံရောက်ဆက်နေပြီဖြစ်တာပါဗျာ
N4 စာမေးပွဲအတွက်ရှောက်လွှာရောင်းချတာကိုအွန်လိုင်းစနစ်နဲ့သာလက်ခံသွားတော့မယ်လို့ MAJA ကကြေညာထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းမန္တလေးမြို့မှာ JLPT စာမေးပွဲရှောက်လွှာဝယ်ယူဖို့တန်းစီခဲ့သူတွေရှိနေချိန်မှာပဲရှောက်လွှာရောင်းချတာကို MAJA ဘက်ကရက်ဆိုင်ကြောင်းအွန်လိုင်းကနေကြေညာခဲ့ပါတယ်ဒီကိစ္စတွေနဲ့ပတ်သက်လို့ MAJA ဘက်ကမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး